GNCM ကတနင်္ဂနွေပြခတ်တိုက်ခိုက်မှုရစရေသဘောတူညီချက်ပြုရဲကောင်တဲ့ပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကို MCA ကအပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အစိုးရနဲ့တရားဝင်ညှိနှိုင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်တဲ့အလားအလာရှိနေပါတယ်။ GNCM အစည်းအဝေးကျင်းပမယ့်ရက်ကိုထိုင်းနိုင်ငံမှာကျင်းပတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထိပ်သီးအစည်းအဝေးကဆုံးဖြတ်လိုက်တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အစည်းအဝေးကိုဒီလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့ပြီး GICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကိုဆွေးနွေးသတ်မှတ်ခဲ့တာပါ။ဒီလိုသတ်မှတ်လိုက်တာနဲ့ပတ်သက်ပြီး PPST ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအစည်းအဝေးပြီးမှအခုလိုပြောပါတယ်
။ဟောကျွန်တော်2020ဇန်နဝါရီလဒီပရမတ်ပတ်လောက်မှာကျွန်တော်တို့ဘုရားရတယ်။အဲကျွန်တော်တို့အစည်းအဝေးကိုပြန်ပြောပြရအောင်ပါနော်။ကျွန်တော်ကြောင်းကြားရမယ်ကျွန်တော်လောက်ချင်တဲ့နေ့ပေါ့
။ကျန်းကလက်နက်ကိုင်အဖွဲ့ရဲ့ PPST စည်းဝေးမှာနိုင်ငံတကာတရားရုံး ICJ ကိုတွားရောက်တရားရင်ဆိုင်တဲ့အရေးကိုလည်းဆွေးနွေးခဲ့ကြောင်းနိုင်အောင်မငေးကဆက်ပြောပါတယ်။
ICJ ကိစ္စနဲ့ပတ်သက်ပြီးတော့အခုနိုင်ငံတော်ကတာဝန်ယူပြီးတွားပြစ်ရတဲ့ကိုကျွန်တော်တို့အနေနဲ့ဒါကောင်းတယ်ဒီကိစ္စအခုရှင်းရှင်းပြတယ်ပေါ့နော်ကောင်းတယ်ကျွန်တော်တို့အခုရှာနေတာကတရားမျှတမှုဒါလည်းဆက်လို့ရမယ့်ကိစ္စဖြစ်တယ်ဒါမှကျောင်းတိုင်းပြည်ရဲ့ဒါနိုင်ငံတကာအတိုင်းအတာမှာပို့ပြီးတော့ကုန်တက်စီတာပေါ့နော်ဒီလိုကိစ္စထဲမှာဒါဆက်သွားပြရှိရှိရမယ်ဆိုတော့ဒါမှလည်းအချင်းကြီးကောင်းလာမယ်ပေါ့နော်
စီဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာရခိုင်မုံနဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စီးရေးပိပခတွေကိုအ мян ဆုံးရပ်ဆိုင်ပြီးစူးမြေအဖြေရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။ PPST က GICM စီဝေးကျင်းပမဲ့ရက်သတ်မှတ်တာနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးဖော်ဝင်ဦးလမောင်ရွှေကအခုလိုတုံ့တက်ပြောဆိုပါတယ
်။အစိုးရကူတဲ့အဖွဲ့က GICM ကိုဒီဇင်ဘာလ18-19ဝန်းကျင်လောက်မှာဒီလိုမျိုးဆိုကြည့်ကြတာရှိတယ်။မိသားစုဝင်မလာမစပတ်တယ်မဟုတ်ဘူးဆိုပြီးဆိုကြည့်ကြတာရှိတယ်။အဲ့တော့သူတို့အခုဒီပြေချင်အောင်ဆွေးနွေးတယ်လို့နားလည်ရတယ်။အဲ့တော့အခုသူတို့ကကြတော့ကျွန်တော်တို့လက်တော်ရဲ့ပြီးတော့ဆယ်ရီလာပထမပတ်နဲ့မှာစစ်တပ်နဲ့ကိုသူတို့လည်းအခုအဲတုံ့ပြန်ပြောတယ်လို့နားလည်တယ်။ကျင်းစင်ကတော့ဒီအဲ့လိုပြီးတဲ့နောက်ပိုင်းမှာလည်းချက်နေတယ်လို့ကျွန်တော်ဒီကနားလည်ရတယ်။ကျင်းစင်ဒီလိုကိုစတယ်ကျွန်တော်ကဘုရားရှင်ဆုံးလို့ပြန်စရတယ်အနည်းထောင်းပါတယ်အဲ့တော့ဒီလိုအဆုံးကြီးရဲ့ရဲ့အစားမှာဒီလိုဘက်ကပြန်ဆုံးကြီးရဲ့ချက်ကိုကျွန်တော်တို့ဒီရပိုင်းကိုမှာပဲအပြည့်လုံးနေလို့ဖြစ်နေတယ်
GICM စီဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်။ဒီစီဝေးကျင်းပနိုင်မှုပုံမူတည်ပြီး27ရာစုပင်လုံးကိုကျင်းပမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို2018ခုနှစ်ဇူလိုင်လကနောက်ဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတနည်းမှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်ထောင်စုကခွင့်မထွက်ရင်းနဲ့တက်တွေပြန်လည်ပေါင်းစည်းစတဲ့အချက်တွေမှာညှိနှိုင်းနေရတဲ့နောက်ညီလာခံကျင်းပရေးဟာတနည်းကျော်ကြာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။